အမေရိကန်ရေလုံငန်းကုမ္ပဏီတွေမှာချေချွန်တွေလိုခိုင်းစေခံခဲ့ရတယ်ဆိုပြီးကမ္ဘောဒီးယားနိုင်ငံသားခုနှစ်ဦးတို့ရဲ့တိုင်ကြားချက်တွေကိုကြားနာဖို့ကယ်လီဖိုးနီးယားတရားသူကြီးတဦးကရှင်နေတွေကိုတရားရုံးကိုဆင်ခေါ်လိုက်ပါတယ်။ရေလုံငန်းတွေမှာချေချွန်တွေလိုခိုင်းစေခံခဲ့ရတယ်ဆိုပြီးပြောဆိုထားတဲ့အမျိုးသား၅ဦးနဲ့အမျိုးသမီး၂ဦးတို့ဟာအမေရိကန်ကုမ္ပဏီအဖြစ်မှတ်ပုံတင်ထားတဲ့ Rubicon's Resources and Wells Co. Universe Company ထိုင်းလုပ်ငန်းတွေဖြစ်ကြတဲ့ Patnam Seafood နဲ့ SS Frozen Food Company တို့ကိုဇွန်လ15ရက်နေ့ကတိုင်ကြားခဲ့ကြတာပါ။တိုင်ကြားချက်တမ်းမှာသူတို့ကိုလိမ်လည်ပြီးတော့အဲ့ဒီကုမ္ပဏီတွေအတွက်2010ကနေ2012အထိနနစ်နီးပါးကြောင်အတင်းကျပ်ကြေကျွန်တွေလိုခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။တိုင်ကြားစာရဲ့အဆိုအရဖတ်နမ်ပဇွန်လုပ်ငန်းကနေကုန်ဝယ်ယူသည်လူတွေထဲမှာအမေရိကန်အခြေစိုက် Walmart အယောင်ဆိုင်ကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။တိုင်ကြားချက်ထဲမှာတက်တဲ့အထောက်အထားတွေနဲ့ရှင်းလင်းချက်တွေပါဝင်မှုမရှိဘူးဆိုပြီးကုမ္ပဏီတွေဘက်ကပြောဆိုထားပါတယ်။ဒါကိုခြေပဖို့အတွက်တရားသူကြီး John F. Walter ကကုမ္ပဏီရှင်းနေတွေကိုစက်တင်ဘာလ19ရက်နေ့တရားရုံးကိုဆင်ခေါ်ထားပါတယ်။တရားလိုရဲ့ရှင်းနေတွေကလည်းနှစ်နာခဲ့ရတာတွေကိုတင်ပြဖို့ရှိနေပါတယ်။